ရခိုင်ပြည်ကိုသတင်းမီဒီယာနဲ့အကူအညီပေးသူတွေဝင်ဝင်ပြုဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ခေါင်းဆောင်ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာခါရက်စိတ်စစ်စတ်ထီယာထိုင်းကပြောပါတယ်။ဒါ့အပြင်အဖမ်းခံထားရတဲ့ရိုက်တာသတင်းတောက်နှုတ်ကိစ္စမြန်မာအစိုးရတာဝန်ရှိသူတူဦးနဲ့တွေ့ဆုံချိန်သူကပြောခဲ့တယ်လို့လည်းဆိုပါတယ်။ဒီအကြံပေးအဖွဲ့ကိုဖွဲ့စည်းပြီးကြတဲ့အခါဆိုရင်ရခိုင်အရေးနဲ့ပတ်သက်ပြီးသတင်းမီဒီယာတစ်ခုနဲ့ပထမဆုံးလုပ်တဲ့တွေ့ဆုံမေးမြန်းကမှဒေါက်တာဆူရာခီယတ်ကအခုလိုပြောထားတာပါ။ရိုက်တာသတင်းဌာနကတွေ့ဆုံမေးမြန်းချိန်အတွင်းဒေါက်တာဆူရာခီယတ်ပြောထားတာတွေကိုစူးစီးပြီးမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်မှာလူသားစာနာမှုအကူအညီပေးသူတွေသတင်းသမားတွေကိုအကန့်အသတ်မရှိလွတ်လပ်စွာသွားလာခွင့်ပေးတဲ့နယ်လို့ရခိုင်ပြည်နယ်ဆိုင်ရာနိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဆူရာကီယက်စတီရာထိုင်းကပြောပါတယ်။ Writers သတင်းဌာနကမြန်မာသတင်းတောက်နှစ်ဦးကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလကအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းထားတဲ့အခြေအနေကိုသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့ဒီဖြစ်ရပ်ဟာနိုင်ငံတကာသတင်းမီဒီယာတွေအပေါ်ကြီးမားတဲ့ကန့်သတ်မှုတွေကိုရှေ့ရှုတဲ့အလားအလာမဟုတ်ဘူး။သူ့အနေနဲ့မျှော်လင့်မိကြောင်းမစ္စတာစတိရာထိုင်းကဆိုပါတယ်။ရခိုင်ပြည်နယ်မှာလွတ်လပ်စွာသတင်းယူခွင့်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ရှိဖို့အရေးပါတယ်လို့အခြားသက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့လည်းလွတ်လွတ်လပ်လပ်ဝင်ရောက်စုံစမ်းလေ့လာခွင့်ရဖို့ဟာအရေးကြီးတယ်လို့ဆူရာကီယက်စတိရာထိုင်းကပြောပါတယ်။ရခိုင်ပြည်နယ်ပဋိပက္ခတွေအကြောင်းသတင်းရေးနေတဲ့ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးကိုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုမှာတန်တရားရှိသူတွေဖြစ်ဒီဇင်ဘာလ12ရက်နေ့ကရန်ကုန်မြို့စင်ချေဘုံဘက်မှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါအခုလိုသူတို့နှစ်ဦးဖမ်းဆီးခံရမှုကိုစိုးရိမ်မကင်းဖြစ်မိကြောင်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကိုတင်ပြထားတယ်လို့မစ္စတာစတိရာထိုင်းက Writers သတင်းဌာနကိုပြောပါတယ်ဒီအမှုနဲ့ပတ်သက်လို့ဖွင့်လင်းမြင်သာစွာကြံတွယ်ဖို့နဲ့စီလျော်တဲ့တရားဥပဒေနဲ့အညီဆောင်ရွက်ဖို့ဦးတောင်ထွန်းကိုအကြံပြုထားတယ်လို့လည်းဆူရာကီယက်စတိရာထိုင်းကဆိုပါတယ်သတင်းတော်နှစ်ဦးဖမ်းခံရတဲ့ဖြစ်ရပ်ဟာနိုင်ငံတကာသတင်းမီဒီယာတွေအတွက်ရောမြန်မာအစိုးရအတွက်ပါပြောင်းပြန်အကျိုးသက်ရောက်မှုတွေမဖြစ်စေဖို့သူ့အနေနဲ့မျှော်လင့်မိကြောင်းမစ္စတာစတိရာထိုင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုနေရက်ပြန်လာရေးနဲ့ပြန်လည်နေရာချထားရေးကိစ္စမှာနိုင်ငံတကာဘက်ကစိုးရိမ်မှုတွေရှိနေတယ်လို့လည်းဆူရာကီယက်စတိရာထိုင်းကပြောပါရယ်ဒုက္ခသည်တွေကိုတည်ဆဲဥပဒေအရမြန်မာနိုင်ငံသားအဖြစ်အတိမတ်ပြုမခံရရင်တော့ဘေးကင်းလုံခြုံစွာနေရက်ပြန်လာရေးအသေးစားဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေကိုသူဥဆောင်တဲ့ရခိုင်အကြံပေးအဖွဲ့အနေနဲ့ရှာဖွေဖို့လိုအပ်နေတယ်လို့လည်းဆိုပါရယ်အခုလိုရခိုင်အကြက်တဲကိစ္စမှာဒေါင်ဆန်းစုကြည်ကိုနိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတဲ့အပေါ်မစ္စတာစတိရာထိုင်းရဲ့အမည်ကတော့ဒေါင်ဆန်းစုကြည်ဟာပြည်ရင်းနိုင်ငံရေးအကန့်အသတ်ထဲရောက်နေတယ်လို့သုံးသပ်ပါတယ်။ရခိုင်ပြည်ထနာမှာလက်ညှိုးထိုးအပြစ်တင်ဖို့ထဲအတွင်းမှာအများသဘောတူညီချက်နဲ့ဖြေရှင်းနိုင်ဖို့ဒေါင်ဆန်းစုကြည်ကကြိုးစားခဲ့တယ်လို့ဆူရာကီယက်စတိရာထိုင်းကပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ရမှာပြည်တွင်းနဲ့နိုင်ငံတကာကသုံးသပ်ရှုမြင်ပုံကြီးကြီးမားမားကွာခြားနေကြောင်းနဲ့ဒီအချက်ကိုပေါင်းကူးအနေနဲ့ချိတ်ဆက်မပေးနိုင်ဘူးဆိုရင်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အနှောက်ယှက်အဟန့်တားဖြစ်ရှိနေလိမ့်မယ်လို့မစ္စတာစတိရာထိုင်းကသုံးသပ်ပါတယ်သူရဲ့ရခိုင်အကြံပေးဖွဲ့ဟာစစ်တပ်အပါအဝင်ရခိုင်ပြည်နယ်မှာရှိတဲ့အဖွဲ့အားလုံးနဲ့ညှိနှိုင်းဆွေးနွေးတိုင်ပင်ဖို့ကြိုးပမ်းဆောင်ရွက်မှာဖြစ်တယ်လို့လည်းထိုင်းဒုတိယဝန်ကြီးချုပ်ဟောင်းကပြောပါတယ်ရခိုင်ကြံပေးအဖွဲ့ကိုလည်းအပြောတတ်တဲ့အဖွဲ့တစ်ဖွဲ့မဖြစ်ချင်ကြောင်းနဲ့လက်ဆုပ်လက်ကင်ပြနိုင်တဲ့တိုးတက်မှုတွေရလာအောင်ကူညီဆောင်ရွက်ပေးတဲ့အဖွဲ့ဖြစ်ချင်ကြောင်းဆူရာကီဗက်စာတီရာထိုင်းကဆိုပါတယ်။ဒါ့အပြင်ရခိုင်ကြံပေးအဖွဲ့ဟာအစိုးရအဘော်ကိုပြောမှာမဟုတ်တယ်လို့မြန်မာအစိုးရဘက်ကဒါမှမဟုတ်နိုင်ငံတကာအတိုင်းဝိုင်းဘက်ကကိုစားပြုပြောဆိုမှာလည်းမဟုတ်ကြောင်းမစ္စတာစာတီရာထိုင်းကပြောပါတယ်။ဒီကြံပေးအဖွဲ့ဟာဇန်နဝါရီလ22ရက်နေ့မှာမြန်မာအစိုးရနဲ့နေပြည်တော်မှာတွေ့ဆုံဖို့ရှိပြီးဇန်နဝါရီလ24ရက်နေ့မှာရခိုင်ပြည်နယ်ကိုပထမဆုံးခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်တို့ရဲ့အကြံပြုချက်အသီးသီးကိုအကောင့်ထဲပေါ်ဖို့ဖွဲ့စည်းထားတဲ့မြန်မာအစိုးရရဲ့ကော်မတီကိုကူညီအကြံပြုဖို့ဆူရာကီယက်စတိရာထိုင်းဦးဆောင်တဲ့နိုင်ငံတကာဆိုင်ရာရခိုင်အကြံပေးဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ကသမရဦးတင်ကျော်ခွင့်ပြုချက်နဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ရှင်။